တရုတ်တော်များရှိခြင်းဖြင့်မြန်မာပြည်နှစ်ရက်တာခီးစဉ်တွင်မှာချုပ်ဆိုခဲ့တဲ့နိုင်ငံသားသဘောတူညီမှုသုံးဆနဲ့သုံးခုတည်းကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ပြီးဒါအားလိုက်စီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာနားလည်မှုစာချုပ်လွှာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်တွင်ကမြေဆုပ်စီမံကိန်းဆောင်ကြည့်လေ့လာသူတွေကဆိုရင်းနေကြပါတယ်။ဒါဟာအေရဝတီမြေကြောင်းနဲ့တန်လျင်မြေကြောင်းမှ ြေဆုံးကိုတော့ VOA သတင်းတော်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်ခီးစင်မတိုင်းနေကလေးကပြည်ရင်းမှာရှိတဲ့ရပ်ပတ်အခွင့်အရေးတွေနဲ့တိုင်းရင်းသားလူမျိုးစုတွေကတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရကပုံနှိပ်မြင့်တာမှုရှိရှိပြည်သူတွေကိုချပြပေးဖို့တောင်းဆိုထားကြတာပါတရုတ်တံမလာရဲ့ခီးစဉ်ဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားစီးပွားရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာကြုံလာရင်း33ခုကိုလက်မှတ်ရေးထိုးခဲ့ကြပါမယ်။အဲ့ဒီထဲမှာပြည်သူလူထုစိုးရိမ်နေကြတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တော့မပါခဲ့ပါဘူး။ဒါပေမဲ့24ခုမြောက်အဖြစ်ဖော်ပြထားတဲ့ MOU နားလည်မှုစာကြုံမှာကတရုတ်မြန်မာနယ်စပ်ဖြတ်ကျော်ဒါအားလိုင်းစီမံကိန်းဖြစ်နိုင်ရေးလေ့လာမှုဆိုင်ရာနားလည်မှုစာကြုံလာဖြစ်ပြီးဒါဟာမြေဆုံနဲ့ဆက်ဆက်နေမယ်လို့စောင့်ကြည့်သူတွေကတမန်ရဖြစ်နေကြတာပါ။အဲ့ဒီစာချုပ်ကဟာမြန်မာပြည်သူတွေစိုးရိမ်နေတဲ့မြေဆုံအပါအဝင်ဧရာဝတီမြေကြောင်းနဲ့တန်လျင်မြေကြောင်းပေါ်ကရှီယားလျက်စစ်ထုတ်လုပ်မှုတွေအတွက်အကျိုးလမ်းကြောင်းဖြစ်နေတယ်လို့ကချင်မျိုးသားကွန်ဂရက်ဥက္ကဋ္ဌဒေါက်တာအမ်ကော်လာကပြောပါတယ်
။ဒီတော့6000မီတာဝက်ပဲရှိတယ်။ကျန်တာက1500မီတာဝက်မီတာဝက်ကအဲ6ခုထုတ်တယ်နော်။မကျန်တာကလည်းဖြည့်ပေါင်းလိုက်1000မီလီလီတာဝက်ပဲ။ဒါမှမဟုတ်အဲ့ဟာတွေအတွက်ကိုကျွန်တော်ကဇင်းဆိုင်တွေအဲ့တိုင်းနဲ့ချင်းနေတော့တော့နောက်ကကျွန်တော်ရဲ့ဒေါက်မန့်တွေစုပ်ပြီးကျွန်တော်ကိုပြည်ရင်မကြောင်းနဲ့ဆင်တာအမြဲတမ်းတော့ထားတယ်။အဲ့ဟာလီဒီယာမိနေတာတန်ဖဲကအာရုံစိုက်နေအခုအဲ့ဒါမိဆောင်ကြီးပြောလိုက်တယ်တန်ဖဲမိဆောင်ကြီးကအဆုံးမှာသာဆိုကျွန်တော်တို့ကမိထူတာမဟုတ်ဘူးကျွန်တော်တို့တတိပေးနေတာကဟိုကတော့ခုနှစ်ခုကိုတတိပေးနေ
မိဆောင်နဲ့ပတ်သက်ရင်တန်ဖဲရွာမှာတရုတ်စွမ်းအင်ကုမ္ပဏီ CPI ကလုပ်နေတဲ့မိဆောင်ကြီးကတာတည်ဆောက်မှာကိုသာလူအများကတတိထားမိကြပါမယ်မိဆောင်နဲ့ဆက်ဆက်နေတဲ့လာစာခေါလန်ဖူးစီစောစာကင်းပါရွေးနဲ့ချီခွေစတဲ့16ခုမှာလျှက်စစ်တာထုတ်လုပ်မဲ့အရေးကိုပြည်သူတွေအနေနဲ့အခုချိန်မှာသတိပြုဖို့လိုတယ်လို့ဒေါက်တာအမ်ကော်လာကပြောတာပါ2006ခုနှစ်ဒီဇင်ဘာလ28ရက်နေ့ကနိုင်ငံတော်အေဂျင့်တာယာရင်းနဲ့ပြည်မျိုးရေးအဖွဲ့အစိုးရရဲ့အမတ်တက်လျှက်စစ်စွမ်းဝင်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ရှားမှာမြစ်ဆုံအပါအဝင်စုစုပေါင်း18ခုမှာလျှက်စစ်တာထုတ်လုပ်ဖို့ကိုစာချုပ်ချုပ်ဆိုထားခဲ့ကြတာဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးဆုံးရှုံးမှုများနဲ့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးခေတ်ဆက်ဆက်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကိုချပြခဲ့ခြင်းမရှိဘဲပုံလင်းမြင်တာမှုလည်းမရှိခဲ့ဘူးလို့ပြည်သူအများစုကယုံကြည်ထားကြတာပါအခုမြေဆုံနဲ့ပတ်သက်တယ်လို့ယူဆလို့ရတယ်24ချက်မြောက် MOU နားလည်မှုစာချုပ်ထားတဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေအနေနဲ့ပြည်သူတွေသိအောင်တိတိကျကျထုတ်ပြန်ပေးဖို့လိုအပ်တယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာရွန်မျိုးသိန်းကအခုလိုပြောပါတယ်
ဒီမဲ့တဲ့ကျောတအားလိုက်နဲ့ပတ်သက်တဲ့အုံဆောင်တာတော့ဒီကနေ့ပြောမယ်ဆိုရင်သူကဖြစ်နိုင်ခြေလေးလာတယ်ပေါ့နော်ဟို MOU အစ်စ်နဲ့ဖြစ်တာကိုတွေ့ရတယ်အဲတိုးတော်လည်းပဲတစ်ဖက်ကမဲ့တဲ့ကျောတအားလိုက်နဲ့ကျွန်တော်တို့မြေဆုံရေးကတာစီမံကိန်းတွေကိုဆက်ဆက်ပြီးတွေးမယ်ဆိုရင်လည်းတွေးလို့ရတဲ့အနေအမျိုးတွေရှိနေတယ်ခါကြတော့အစိုးရဘက်ကဒီ MOU နဲ့ပတ်သက်ပြီးတော့ပြည်စိတ်တိတိကျကျထုတ်ပြန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
တရုတ်တံတားရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်14ခုဖြစ်နိုင်ရှိနားလည်မှုစာချုပ်10ခုသဘောတူညီချက်3ခုနဲ့စုစုပေါင်း33ခုချုပ်ဆိုခဲ့တာပါတရုတ်တံတားရောက်မလာခင်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ရင်အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိရှိချပြပေးဖို့ပြည်သူလူထုကတောင်းဆိုခဲ့တာဖြစ်ပြီးအခုတရုတ်တံတားရဲ့အပြန်ခီးစဉ်မှာတော့ချုပ်ဆိုထားတဲ့အချက်33ချက်အပေါ်မှာပွင့်လင်းမြင်သာမှုရှိဖို့ကိုမျှော်လင့်နေကြတာဖြစ်ပါတယ်